Welcome to the Voice of America in Burmese.
ကျန်တဲ့မင်္ဂလာပြပြနဲ့ပြည်စုံနဲ့မနေခင်ဖြစ်ကြပါစေခင်ဗျာ။ VOA အမေရိကန်တန်ရ2019ခုနှစ်ဖေဖော်ဝါရီလ23ရက်စနေနေ့မနေခင်အစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေအိုင်နိုမီတာ3240 48ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်နားဆင်နိုင်ပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေခင်အစီအစဉ်လေးကိုတောင်းယူတင်ဆက်မှာပါ။
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖြန်သတင်းတွေကိုကိုကြောင်လူနဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါဆီးရီးယားက IS အစွန်းရောက်ဖွဲ့ထိန်းချုပ်ထားတဲ့ဒေသနောက်ဆုံးနေရာလေးကနေရဲသားတွေကိုစစ်ပီးကဲထုတ်နေပါတယ်မကြာခင်ကျင်းပမဲ့လူ့ခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံနဲ့ဆိုင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုဥရောပသမဂ္ဂ EU ကဥဆောင်တင်သွင်းဖို့ရှိပါတယ်ဥရောပကော်မရှင်နဲ့ EU ပြည်ပရေးရဌာနတို့ကအစိမ့်မြင့်ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံမှာ900ကျော်လာရောက်လည်ဆက်စစ်ပြီးတဲ့နောက်လူ့ခွင့်ရေးနဲ့လူ့မှားခွင့်ရေးအခြေအနေတွေကိုသုံးသပ်နေကြပြီဖြစ်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။ဟုတ်ကဲ့ပါခင်ဗျာ။ဗင်နီဇွဲလားမှာရင်ဆိုင်နေရတဲ့အကြက်တဲတွေကြောင့်နိုင်ငံကိုစွန့်ခွာသူအကြီးအကျယ်များပြားလာနေတယ်လို့ကုလသမဂ္ဂရဲ့ပြောဆိုချက်နဲ့ပတ်သက်လို့
Esperemos que el presidente de Colombia Iván Duque no le cumpla las órdenes a Donald Trump.
ဗင်နီဇွဲလားသမ္မတမာဒူရိုပြောဆိုသွားတာပါဒီအကြောင်းသတင်းနဲ့အတူပါကစ္စတန်အိန္ဒိယကြားတင်းမာမှုအခြေအနေရခိုင်ပြည်နယ်တွင်ငင်းငင်းရေးနဲ့ရင်းနှီးမြှုပ်နှံမှုအလားအလာစတာတွေကိုတင်ဆက်သွားမှာပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လွင်တို့ပြောပြပေးပါအောင်ဗျာ
IS ဂျာမဲဝါဒီအဖွဲ့ကသူတို့ရဲ့နိုင်ငံတော်ဖြစ်တည်ညာထားတဲ့ဒေတာတွေကနေနောက်ဆုံးကြံနေတဲ့နေရာကနေအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေကိုတင်ဆောင်ထားတဲ့ထရက်ကားတွေတောက်ကြနေကထွက်သွားကြပါတယ်အဲ့ဒီဒေသကိုညွန်မောင်းဖွဲ့ရဲ့လေရင်တွေမောင်းသူမဲ့လေရင်တွေကဘုံကျဲတိုက်ခိုက်နေတယ်လို့တနက်ပစ်ခတ်တံတွေကလည်းကြားနေရသေးပါစီရီးယားနိုင်ငံရှိပိုင်းဘာဂူးစရာကစရီယမ်မီတာ300လောက်ပဲကျန်တော့တဲ့နေရာကနေရဲသားတွေကိုကယ်ထုတ်နေတဲ့နောက်ဆုံးအဆင့်အနေနဲ့လူ800ကနေ1000လောက်ထွက်လာကြတယ်လို့လေလာသူတွေနဲ့အခြေအနေကိုစောင့်ကြည့်နေသူတွေကပြောပါတယ်ဒါပေမဲ့လည်းနောက်ထပ်လူပေါင်း6000လောက်အထိထွက်ခွာဖို့စောင့်နေကြဆဲဖြစ်တယ်လို့အမေရိကန်ကျွန်တော်နောက်ခံပေးထားတဲ့စီရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF တာဝန်ရှိသူတွေကသတိပေးထားပါတယ်ဒီတော့တွင်မှာပဲသမ္မတဒေါ်နယ်ထရမ့်ကဆီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်အရေးအတွက်အနှဲငယ်ဆက်ထားဖို့သူ့ရဲ့ဆုံးဖြတ်ချက်ဟာတပ်ဖွဲ့အားလုံးကိုဆီးရီးယားကနေရုတ်သိမ်းရေးသူ့ရဲ့အစီအစဉ်ကိုပြောင်းလိုက်တာမဟုတ်ဘူးလို့ပြောပါရယ်။ဆီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်300လောက်ပဲခြံထားပြီးကျန်တဲ့တပ်ဖွဲ့တွေအားလုံးကိုရုတ်သိမ်းမယ်လို့အမေရိကန်ဆိုရတာဝန်ရှိသူတွေကပြောထားပါရယ်
။တရုတ်နဲ့အမေရိကန်ကြားတင်းမာနေတဲ့ကုန်သွယ်ရေးအခြေအနေတွေပြည်လည်စေရေးနောက်ဆုံးအဆုံးသက်သဘောတူညီမှုညှိနှိုင်းမှုတွေလုပ်တဲ့အနေနဲ့နောက်လာတဲ့မှာတရုတ်သမ္မတရှီကျင်းပင်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ကိုဖိတ်ခေါ်ပြီးတော့ဆွေးနွေးမှုတွေလုပ်မဲ့သဘောသမ္မတထရမ့်ကမနေ့တုန်းကပဲပြောဆိုလိုက်တဲ့အကြောင်း Washington Post အပါအဝင်အမေရိကန်သတင်းဌာနတွေတော်များများမှရေးသားဖော်ပြနေပါတယ်။ကွန်ဒွိုင်းဆိုင်ရာတိမမှုတွေပြည်လဲစေရေးကြိုးပမ်းမှုတရအနေနဲ့တရုတ်ဒုဝန်ကြီးချုပ်လျူဟီနဲ့ဒီသမ္မတဒေါ်နယ်ထရမ့်တို့အိမ်ပြီးတော့မနေ့တုန်းကတွေ့ဆုံခဲ့ကြပါသေးတယ်။အမေရိကန်မှာညှိနှိုင်းမှုရောက်နေတဲ့တရုတ်ကွန်ဒွိုင်းကိုယ်စားလှယ်အဖွဲ့ဟာအခုသတင်းပတ်ကုန်ထိဆက်ညှိနှိုင်းကြမှာဖြစ်ပြီးတနင်္ဂနွေတမမဟုတ်တင်းတာနေ့ကျရင်တရုတ်နိုင်ငံကိုပြန်ရမယ်သဘောရှိပါတယ်။ညှိနှိုင်းမှုတွေကအဆင်ပြေတယ်ဒါပေမဲ့လည်းဘာတွေဖြစ်လာမလဲဆိုတာကိုတော့စောင့်ကြည့်ရလိမ့်ဦးမယ်။သမ္မတရှီကျင်းပင်နဲ့မကြာခင်ကာလမှာတွေ့ဆုံမှုလည်းမျှော်လင့်ရတယ်လို့သမ္မတထရမ့်ကသတင်းလောက်တွေကိုအိမ်ပြီးတော့မှမေတုံးကပြောခဲ့ပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ဆိုင်ရာတင်းမာမှုတွေဖြစ်လာနေတာတစ်နှစ်နီးပါးရှိလာပါပြီ။ဒီကာလအတော်အတွင်းနှစ်ဖက်နိုင်ငံကကုန်သွယ်ဆိုင်ရာအရာရှိတွေအပြန်အလှန်ညှိနှိုင်းမှုတွေတရုတ်နဲ့အမေရိကန်မှာအပြန်အလှန်ကျင်းပနေကြတာဖြစ်ပါတယ်။ဒါပေမဲ့လည်းထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်လာတော့မမြင်သေးပါဘူး။ထူးခြားတဲ့ပြည်လဲမှုတစ်ခုခုမရရင်အခုလာမယ့်မတ်လ၁ရက်နေ့မှာတရုတ်နိုင်ငံကသွင်းကုန်တွေရဲ့ဒေါ်လာဘီလီယံ200ဘူးမှာ100ခန်းလုံးအခွန်ကောက်နေရကနေ25ခန်းလုံးထိတိုးမြင့်ပြီးတော့ကောက်ခံမယ်လို့သမ္မတထရမ့်ကကြေညာထားတာရှိပါတယ်။ဒါပေမဲ့လည်းဒီသတ်မှတ်ရက်ကိုနောက်ဆက်ပြီးတော့ရွှေ့ဆိုင်နိုင်တယ်လို့လည်းသမ္မတထရမ့်ကမနေ့တုန်းကပြောပါတယ
်။ဗင်နီဇွဲလားနဲ့ဘရာဇီးလ်နှစ်နိုင်ငံနဲ့ဇနားမှာလူမျိုးတက်ဖို့တွေနဲ့ရုံးစံကပ်ဖြစ်တာကြောင့်အရသား2ဦးထက်မနည်းတည်ဆုံးပြီးအတော်များများဒဏ်ရာရသွားပါတယ်။တောက်ကြနေကြရဖြစ်ရဟာဗင်နီဇွဲလားနိုင်ငံရှိတော်မိုင်းကဘရာဇီးလ်နိုင်ငံနဲ့နေဆက်ဖေမွန်လူမျိုးစုတိုင်းသားတွေနေထိုင်တဲ့ Grand Savanna ဒေသမှာဖြစ်တာလို့သတင်းတွေမှာဖော်ပြကြပါတယ်။နိုင်ငံတွင်းကိုလူသားစာနာမှုအကူအညီတွေဝင်မလာအောင်သမ္မတ Nicolas Maduro တောက်စီနေတာကိုအဲ့ဒီဒေသလူလူကကန့်ကွက်ကြတာလို့မျက်မြင်တွေကပြောပါတယ်။ Venezuela အင်ဆောင်တပ်နဲ့ကြီးတပ်ကဘရာဇီးလ်နယ်စပ်မှာတင့်ကားတွေရွှေ့ပြောင်းချထားတာနဲ့အမျှဖေမွန်တိုင်းသားလူမျိုးစုဝင်တွေနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေကြောင့်ရုံးစံခတ်ဖြစ်တာလို့ဒေသတွင်းတာဝန်ရှိသူတူဖြစ်တဲ့မျိုးတော်ဝင် Emilio Gonzalez က AP သတင်းဌာနကိုပြောပါတယ်။လူမျိုးရင်းတပ်ဖွဲ့ဝင်တွေကရဘာကြီးတွေမြေရုပ်ပုံတွေနဲ့ပစ်ခတ်ပြီးဇနားပြသူတွေကမြားတွေကြောက်ခဲတွေနဲ့ပြန်ပစ်ကြတယ်လို့မျက်မြင်တွေကပြောပါတယ်အကူအညီတွေကိုတော့စနေနေ့မှာစပြီးပေးပို့ဖို့စီစဉ်ထားပါတယ် Brazil ni sama yang nuriya guni ruye bin diga api Amerika nga bebo thare asasa siwa ne dacha guni tambao miyazo ha. Venezuela be kure dadaye Colombia nenge bachan kudong nuriye ma diya dan shi nizhe ba. Tamara maduro ga guni ruye gu nyen thabi da ha Amerika jujo muye asapche delu tamma thara ba.
Pigaran atang sa chakun ni donga Turki tamara Recep Tayyip Erdogan gu pshuk chabiro ana tembo jansimu ma. Pawan pada dahulu sesuai bi, yang naik ciri sebenarnya pokok itu Turki anak bini ga pawanan terlebih balik. Sesuai kaya itu alangha Amerika yang cerai, Turki ga Islam pada ini gangsaun. Fatullah Gulen seni dahulu suara, Fatullah Gulen ha nengah di nengah ye ya anak timu kisahku naukkan ini video cuka ini dahulu Turki anak bini ga sesuai ni dapa. Menunggu atau jangan mana saudara bayi maro Turki sepek ya si, naya kuzen ngau ye ini gurut China lebih ini tes udahlo, lonyo itu pergi ke wajah sini milo, pansi ke balik, pansi kahane duri deh ma bumbuji senjira duri ne, cara seme ya si lepawa mana, pasan teh bilo pelu yale, miadong telefon ego, tungpiura ego sounci bilo ribu, piu bilo sounci bilo, terlarre, yale de ya gulumyo pansi muri lokeralu soya sini yonga piu balik, pansi kahya deh duri ha pada ego ngau Gulanet sesat ni deh, mian apa sih kalau deh pilih lalu sobar deh. Waktu lagu langgar tu nene sesat biro Turki ma anak timu pilih kere sura sesuai cikgu mahu bulu nih sotah bar deh. Agus rosyen anak timu jauza mune pada biro sesuai biro pansi kanar deh dua hari Turki nengen tawai ma. Kena tanggung sih ni babi. Turki soya ye gulau ya deh jauh demokrasi gu kagaya mesa. Tawara kuelu deh duri gu pintan pilih nih lalu leh suah bawa muri dua bani dah bah.
Mewi American dan mana pet nyamah pada asis ini go mana caw naik ane konan aiti. Lainu mida tungzen hit kilohertz kodong donga. Lainu mida laser kilohertz konleish donya. Lainu mida laser shit kilohertz caw tengah donya. Jadi anai we ma lainu mida dia kuze kilohertz tengah kongaru gane tauren bini barisin.
Mewi gane seni mana pet rendu go dah selai tu piani barai. Malangnya luku ini jenisnya sahaja semasa mujian dia ku, perpoilan atau sumber dan sahaja jembar bosi dia, kulit mereka luku ini kongsi jeng lese mian siwe ma, Eropa mereka EU ka usang tentuan doa melu, EU bila ia tanah EES ya, perpoilan sahaja ni dengan buma popiat habari, siwe ku perpoilan sahaja ni kani malah sahaja ni ti, jeniwa luku ini kongsi tanah cuma jembar ma ba, hari semasa mujian ma, malangnya luku ini jenisnya sahaja kulit mereka tujuan sesiye mukan haragu terdan dua bune. Lukun ye kongsi ga, na daun sa shikun ni sade mahala ma puasi thare, ya kain bine saan ya di cha lula de suna sisi ye po ye lungan dui amyan zong sa di na ye daun su daari, pao ma pite lu. Janiba chi sai, kula namaga saan ya iyu kuzle po ye ji ge, ta ma ji Walter Stevens ka piora gu gu ga bi, tere ma po bia ta waare. Lukun ye chobao mu julung duri, ko lu ya gu daun ka mu si zibu, chobao kanya duri duye de amya da mu ya si zibu ye ji de sura, iyu ni ne sabi alita piyo su da ma pi bido, Kulat mereka kan posisi tarik lubuk itu posisi alunnya. Memang yang agak bubang soalnya pun abe tak dongtua melulu popiat tawar. Lukun yang kau sih siwi kalau dua, esalam yang bubang soalnya pun uang silu. Tiga pudu lulu sampai dunia dalam kah. Memang yang ni bah tidur biasa dalam apa dia lulu subar.
Memang yang dua ngah lukun ini lalu tu mak kun ini ni dekut sanci kepiatte EU yopat dalam kah pergi. Memang biik hising arah pisang tua babi. Fefaila sesiye kah nebiro nasi ni ni ti. Memang biik utai oleh lagi re. Uyapa tamakane, uyapa tamakaya, piba iya tanaga, semen yashiriye, kizin, saunta bilo gudro uyapa gu piyao kebabi. Uyapa tamak, kula tamaka ka taupiane, sinikhanzari ya, yakai, kachene, shampine re, duen, lukunye chopamuri shini le surane, aloto maa kunye re gale, soin ya le chene ma shini le surajang. Di chene re, bilo shidre surago, mimane ngan duen, iyu paka semen kudre re, toayao le lagera wa, turuye mimabi kizin duen ma, adika tabiro le lagere chadigaro, Nengah kata ubre dekau coba mule simsi. Si kaya ni, adik coba tu dekau ye yumu simsi. Kalau tak makan ye, tulang hansen ini ni, tambah cerai mah buang sahaya mule simsi. Beri pakai pih buang mule dan kaya dek lumbu Taiwan tu, ludaian sarang kunyit dekau tengcup tarik simsi. Nengah tu, O N Song kau tengsong ni ya tu dekau lonyu cini kau makan. Doka dek ni ya mah ye si piamilo cecah ni mule lonyu cecah mule cini simsi. Dengan la kuen, lalu mah kuen ye, kau cah sesam mule mumpuah dek. Sekarang biasa mu, sahre kesalib apa barai. Kalau wira pertama kita kuzir leh, memang dengan dream media kongsi, ia perlu mu puasi. Lalu mana kau ini lalu syadure, lalu mana pertama kali siwa ini puasi ni neba, tuh songe barai. Terus puasi memang bikin tuh, tuh sihir cerita itu, စစ်စစ်သုံးသပ်မှာဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ EU ဥရောပသမဂ္ဂတို့အနာဂတ်ဆက်ဆံရေးဘယ်လိုဆက်လုပ်ဆောင်မလဲဆိုတာကိုစီစဉ်ကြမှာပ
ါအမျိုးသမီးများပြောခွဲခြားဆက်ဆံမှုပတ်ပြောက်ရေးကုလသမဂ္ဂသဘောတူစာချုပ်စီဒေါ်ကော်မတီရဲ့82ကြိမ်မြောက်အစည်းအဝေးကိုဖေဖော်ဝါရီ22ရက်တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခြင်းတွင်မြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်အထူးသဖြင့်တော့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်လူနည်းစုအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ကျူးလွန်ထားတယ်ဆိုတဲ့ချိုးဖောက်မှုတွေနဲ့ပတ်သက်လို့အဓိကမေးမြန်းဆွေးနွေးကြတာပါအဲ့ဒီအစည်းအဝေးကိုမြန်မာနိုင်ငံဘက်ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တက်ရောက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအကြံဖက်အဖွဲ့ကရဲစခန်းတွေကိုတိုက်ခိုက်ပြီးတဲ့နောက်တပ်မတော်ကနေနယ်မြေရှင်းလင်းရေးလုပ်တဲ့စစ်စင်ရေးအတွင်းမိုးစလင်မျိုးသမီးနဲ့မိန်းကလေးတွေကိုမရင်းကျင့်နဲ့တပ်ဖြတ်တယ်ဖမ်းဆီးတယ်စတဲ့စွပ်စွဲချက်တွေနဲ့ပတ်သက်လို့စီတော်ကော်မတီဝင်တွေကမေးမြန်းကြပါတယ်။မြန်မာကိုယ်စားလှယ်ဖွဲ့ဝင်ရမူကြီးကျော်စရာကတော့စွပ်စွဲချက်တွေနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုရမှာမရင်းကျင့်တပ်ဖြတ်တယ်ဆိုတဲ့လို့ရမျိုးကိုလုံးဝခွင့်လွှတ်မှာမဟုတ်ပဲတပ်တွေအထောက်အထားခံခဲ့မှာမှာတင်ပြရင်ရေးယူမယ်လို့ပြောသွားပါတယ်။ဒီ82ကြိမ်မြောက်စီရောကော်မတီစည်းဝေးမှာမြန်မာအစိုးရဘက်ကစင်ကာစာတင်သွင်းတယ်လို့လူ့အခွင့်အရေးစောင့်ကြည့်လေ့လာရေးအဖွဲ့အပါအဝင်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကလည်းသူတို့ရဲ့စင်ကာစာတွေကိုတင်သွင်းကြပါတယ်
။အီရန်နိုင်ငံဟာကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်တုန်းကသဘောတူညီချက်တိုင်းဆက်ပြီးတော့လိုက်နာနေပါတယ်လို့ IAEA နိုင်ငံတကာအနုမြူအေဂျင်စီကမနေ့တုန်းကပဲပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကအီရန်နဲ့သဘောတူညီချက်ကနေပြီးတော့ပြန်ရုပ်သိမ်းခဲ့ပြီးအေးအေးယူတန်ခတ်မှုတွေပြန်လုပ်ခဲ့တဲ့ဆိုပေမဲ့အီရန်ဘက်ကတော့သဘောတူညီချက်မှာပါတဲ့သတ်မှတ်ချက်တွေအတွင်းမှာပဲလှုပ်ဆောင်နေတာပါလို့ IAEA အဖွဲ့ကဆိုပါတယ
်စနေနေ့မနက်ခင်းထိတိုင်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လင်းတို့ပြောပြခဲ့ကြတာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေမတိုင်ခင်အခုတော့နိုင်ငံတကာထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ချင်ပါတယ်။ဗင်နီဇွဲလားနိုင်ငံတွင်းကအကြက်တဲမျိုးစုံကြောင့်နိုင်ငံကိုစွန့်ခွာနေသူတွေအကြီးအကျယ်များပြားလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်။နိုင်ငံသားကအကူအညီတွေနိုင်ငံတွေကိုဝင်မလာရအောင်ဗင်နီဇွဲလားသမ္မတကနေဆက်တွေကိုပိတ်ဆို့ခိုင်းထားပါတယ်။ကုလသမဂ္ဂကတော့နိုင်ငံသားရဲ့အကာအကွယ်ပေးမှုတွေလုပ်ပေးနိုင်အောင်နေဆက်တွေကိုဖွင့်ထားဖို့တိုက်တွန်းနေပါတယ်။ဒီအကြောင်း VOA သတင်းတော့Lisa Schlein ရဲ့သတင်းပေးပို့ချက်ကိုကိုကြောင်လင်ပြောပြမှာပါ
။ Venezuela နိုင်ငံနဲ့ကက်ရက် Colombia နိုင်ငံရဲ့နေဆက်ကဂူရောင်ကြီးတစ်ခုထဲမှာစားစရာ၊ဆေးဝါးနဲ့တခြားအကူအညီပစ္စည်းတွေအမြောက်အများရောက်ရှိနေပါတယ်။ဒီပစ္စည်းတွေထဲမှာအများစုကအမေရိကန်ပြည်ထောင်စုကပစ္စည်းတွေဖြစ်ပါတယ်။ Venezuela ရဲ့လက်ရှိသမ္မတ Nicolas Maduro ကတော့အမေရိကန်ရဲ့ဝင်ရောက်ကျူးကျော်မှုတွေရှိလာမှာကိုစိုးရိမ်နေတာကြောင့်နိုင်ငံတကာအကူအညီတွေကိုနိုင်ငံတဲ့အဝင်မခံဘဲနေဆက်တွေကိုပိတ်နေပါတယ်။လောဆယ်ဘရာဇီးလ်နယ်စပ်ကိုပိတ်ထားပြီးကိုလံဘီယာနယ်စပ်ကိုလည်းပိတ်ပစ်မယ်လို့ချိန်ချောက်နေတာပ
ါ Esperemos que el presidente de Colombia Iván Duque
ကိုလံဘီယာသမ္မတ Iván Duque အနေနဲ့အမေရိကန်သမ္မတ Donald Trump ရဲ့အမိန့်တွေကိုလိုက်နာပြီးနယ်စပ်မှာအကြမ်းဖက်မှုတွေဖြစ်အောင်လုပ်မှာမဟုတ်ဘူးလို့မျှော်လင့်ကြရအောင်ပါ Venezuela နဲ့ကိုလံဘီယာနှစ်နိုင်ငံနယ်စပ်ကြားမှာအကြမ်းဖက်မှုတွေပေါ်လာမယ်ဆိုရင်ကိုလံဘီယာသမ္မတမှာတာဝန်ရှိတယ်လို့ကျွန်တော်ပြောထားပါတယ
်သူကိုယ်သူဂျာပြတ်သမ္မတဖြစ်ကြေညာထားတဲ့အတိုက်ခံခေါင်းဆောင်ဟွမ်ကွိုင်းတို့ကတော့စစ်တပ်ရဲ့ချင်းချောက်မှုတွေရှိနေတဲ့ကြားကပဲနိုင်ငံတကာကပေးနေတဲ့အကူအညီတွေကိုစနေနေ့တွင်ရအောင်လုပ်မယ်လို့ဆုံးဖြတ်ထားပါတယ်။သမ္မတနီကိုလတ်စ်မာဒူရိုကအတိုက်ခံခေါင်းဆောင်ဟွမ်ကွိုင်းတို့နဲ့တွေ့ဆုံမှုကမ်းလှမ်းထားတဲ့ဆိုပေမဲ့လည်းအာဏာကိုဆွတ်မယ်ဒါမှမဟုတ်ရွေးကောက်ပွဲတွေကိုခက်ဆော့ဆော့ကျင်းပမယ်ဆိုတဲ့ကိစ္စတွေကိုတော့လက်မခံဘဲညှင်းပယ်နေပါတယ်။ဒီချိန်မှာပဲနိုင်ငံတွင်းကအကြက်တဲတွေကြောင့်ပိုမိုကောင်းမွန်တဲ့ဘဝရှင်တန်ရေးတွေကိုရှာဖွေတဲ့အနေနဲ့ထောင်နဲ့ချီတဲ့ဗင်နီဇွဲလားပြည်သူတွေဟာနေ့စဉ်နေ့တိုင်းနိုင်ငံကနေထွက်ခွာနေကြတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကတရက်ကိုလူ 9,000 လောက်ဗင်နီဇွဲလားနိုင်ငံကနေထွက်ပြေးခဲ့ကြတာဖြစ်ပြီးသူတို့အတွက်နိုင်ငံတကာရဲ့အကာအကွယ်ပေးမှုတွေလိုအပ်နေတယ်လို့ UNHCR ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်အင်ဒရီမဟက်ချစ်ကပြောပါတယ
်။ For UNHCR it is of utmost importance that the people in need of international protection can seek protection when they require.
UNHCR အတွက်ကတော့နိုင်ငံတကာအကာအကွယ်ရဖို့လိုအပ်နေသူတွေကိုလိုအပ်တဲ့အချိန်မှာအတက်နိုင်ဆုံးအကူအညီပေးနိုင်မှုကအရေးကြီးတဲ့ကိစ္စပါ။အတွေ့အကြုံတွေအရတိုင်းပြည်တွေကနေထွက်ခွာရလောက်အောင်ခြေနေတွေကအတင်းကျပ်ဖန်တီးနေပြီးဆိုရင်နိုင်ငံစွန့်ခွာထွက်ပြေးရသူတွေအနေနဲ့အန်ဒရယ်ရှိတဲ့လမ်းတွေကိုပဲရွေးချယ်မိတတ်ကြပါတယ်။စွန့်စွန့်ဆားဆားနဲ့ထွက်လာကြသူတွေအတွက်လုံခြုံမှုရှိဖို့ကလည်းတော်တော်ခက်ခဲတာပါ
။လက်တင်အမေရိကနိုင်ငံတွေမှာလည်းဗင်နီဇွဲလားကထွက်ပြေးလာသူတွေရဲ့ခိုလုံငွင့်တောင်းခံမှုတွေကမကြုံဘူးတဲ့အရေးအတွက်ထိရောက်နေပါတယ်။ဗင်နီဇွဲလားနိုင်ငံသား 1.3 တန်းလောက်ကိုလက်တင်အမေရိကနိုင်ငံတွေမှာခိုလုံခွင့်ပုံစံမျိုးစုံလုပ်ပေးနေကြရတယ်လို့ UNHCR ကဆိုပါတယ်။နိုင်ငံတွင်းကနေထွက်ခွာလာကြသူတွေဟာပုံမှန်လမ်းကြောင်းတွေကမဟုတ်ရင်အနေရကျုံရနိုင်တဲ့လူကုန်ကူးသူတွေ၊မောင်ခိုသမားတွေရဲ့လက်ထက်ကိုရောက်သွားနိုင်တယ်။ဒါမှမဟုတ်လက်နက်ကင်အုပ်စုတွေရဲ့လက်ထက်ကိုရောက်သွားနိုင်တယ်။ အကြမ်းဖက်ခံရမှုတွေ၊လိမ်မိုင်းဆိုင်ရာအနေချင်းခံမှုတွေလဲဒုက္ခတွေတွေရွှေပြောင်းအခြေချနေထိုင်သူတွေကြုံတွေ့ရတတ်တယ်လို့ယွနစ်ဆီယာပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။အခုဆိုလို့ရှိရင်ကမ္ဘာတစ်ဝှမ်းမှာဒုက္ခတွေနဲ့ရွှေပြောင်းအခြေချနေထိုင်ကြတဲ့ဗင်နီဇွဲလားနိုင်ငံသားပေါင်း 3.4 သန်းလောက်ရှိနေပြီးအများစုဟာလက်တင်အမေရိကနိုင်ငံတွေမှာခိုလုံခွင့်ရဖို့ကြိုးပမ်းနေကြတာပါ။အဲ့ဒီထဲမှာဗင်နီဇွဲလားနိုင်ငံသားအများဆုံးကိုလက်ခံထားတာကကိုလံဘီယာနိုင်ငံဖြစ်ပါတယ်။ကိုလံဘီယာနိုင်ငံကဗင်နီဇွဲလားပြည်သူတသန်းကျော်ကိုလက်ခံထားတာပါ။ပီရူး၊ချီလီ၊အီကွေဒေါ်၊အာဂျင်တီးနားနဲ့ဘရာဇီးနိုင်ငံတွေမှာလည်းခိုလုံခွင့်တောင်းခံသူဗင်နီဇွဲလားနိုင်ငံသားတွေတော်တော်များများကိုလက်ခံထားပါတယ်
။ကိုကျော်လင်းပြောပြခဲ့တာပါ။အခုတခါနားဆင်ရမှာကတင်းမာနေတဲ့အိန္ဒိယ၊ပါကစ္စတန်အရေးပဲဖြစ်ပါတယ်။ပါကစ္စတန်ကိုရန်လာမဆနဲ့လို့ပါကစ္စတန်ရဲ့စစ်ဘက်ပြောခွင့်ရဗိုလ်ချုပ်အာဇစ်ဂါဖွာကအိန္ဒိယကိုတတိပေးလိုက်ပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့အိန္ဒိချင်းနှစ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအသေးခံဘုံးဖောက်ခွဲမှုတစ်ခုဖြစ်ပွားခဲ့ပြီးနောက်ဆက်ဆံရေးအခြေအနေတွေပိုပြီးတော့တင်းမာလာနေတာနဲ့အမျှပါကစ္စတန်စစ်ဘက်ကအဲ့လိုတတိပေးစကားပြောတာပါ။ AFP သတင်းဆောင်မတစ်ခုပေါ်အခြေခံပြီးကိုကျော်ကျော်သိန်းပြောပြမှာပါ
။သူတို့နိုင်ငံပေါ်ကြားရောက်လာတဲ့ဘယ်လိုချင်းချောက်မှုမျိုးကိုမဆိုတုံ့ပြန်နိုင်စွမ်းရှိတယ်လို့ပါကစ္စတန်စစ်ဘက်ပြောခွင့်ရကဆိုပြီးအိန္ဒိယအနေနဲ့ကံမကောင်းအကြောင်းမလားဖြစ်စေမဲ့လူရမျိုးတွေကိုမလုပ်ဖို့တတိပေးလိုက်တာပ
ါ We do not wish to go into war but please be rest assured should you initiate any aggression
ကျွန်တော်တို့စစ်မဖြစ်ချင်ပါဘူးဒါပေမဲ့အခိုင်အမာပြောချင်တာကတော့ခင်ဗျားတို့ဘက်ကဘလို့ရန်စမှုမျိုးမဆိုလှုပ်လာပါစေကျွန်တော်တို့ကိုအားအသင့်သွားအောင်ဘယ်တော့မှလုံနိုင်မှာမဟုတ်ပါဘူးပါကစ္စတန်လက်နက်ကင်တပ်ဖွဲ့တွေအားအသင့်သွားအောင်ခင်ဗျားတို့ဘယ်တော့မှလုံနိုင်မှာမဟုတ်ပါဘူးကျွန်တော်တို့ကသာခင်ဗျားတို့ကိုအားအသင့်သွားအောင်လုံမှာဖြစ်တယ်ဆိုတာကိုအခိုင်အမာပြောချင်ပါတယ်ချင်းချောက်မှုကိုကျွန်တော်တို့တုံ့ပြန်နိုင်ပါတယ်ဒါကိုခင်ဗျားတို့နားလည်ပြီးတော့ပါကစ္စတန်ကိုရံမဆဖို့မျှော်လင့်ပါတယ
်ကက်ရှမီးယားဒေသမှာအထူးကံဘုံခွဲတိုက်ခိုက်မှုကြောင့်အိန္ဒိယပြည်သူစစ်အဖွဲ့ဝင်40တယောက်သေဆုံးသွားရပြီးတဲ့နောက်ပိုင်းနှစ်နိုင်ငံကြားဆက်ဆံရေးပိုပြီးတင်းမာလာနေတာပါအဲ့ဒီတိုက်ခိုက်မှုကိုပါကစ္စတန်မှာခြေစိုက်တဲ့ Jaish E Mohammed GEM Islam အစွန်းရောက်ဝါဒီအဖွဲ့ကသူတို့လုတာလို့ကြေညာထားပါတယ်။တိုက်ခိုက်မှုတွေလက်တုံ့ပြန်ဖို့အိန္ဒိယနိုင်ငံတွင်မှာတောင်းဆိုနေကြပါတယ်။စစ်သွေးကြွတွေကိုအထောက်ပံ့ပြုနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆို့ထားတဲ့ပါကစ္စတန်နိုင်ငံကသူတို့ကိုတိုက်ခိုက်လာရင်အလားတူတုံ့ပြန်မယ်လို့ပြန်ပြောထားတာပါ
။ हम जंग की तैयारियां नहीं कर रहे। जंग की धमकियां आपकी तरफ से आ रही हैं। बदले की धमकियां आपकी तरफ से आ रही हैं। हम एक सोवरेन स्टेट हैं
सिर्फ ဖြစ်ဖို့အတွက်ပါကစ္စတန်နိုင်ငံအနေနဲ့ပြင်ဆင်နေတာမရှိပါဘူးစစ်ဖြစ်ဖို့ချင်းချောက်တာတွေနဲ့သတင်းတွေကခင်ဗျားတို့ဘက်ကနေလာနေတာပါလက်စားချိန်မဲဆိုတဲ့ချင်းချောက်မှုကခင်ဗျားတို့ဘက်ကနေလာနေတာပါကျွန်တော်တို့ဟာအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုပါတုံ့ပြန်လှုပ်ဆောင်ခွင့်ကျွန်တော်တို့မှာရှိပါတယ်စစ်ပွဲစတင်မှုကျွန်တော်တို့ပြင်ဆင်နေတာမဟုတ်ပေမဲ့ကိုခုခံကာကွယ်ခွင့်နဲ့တုံ့ပြန်ခွင့်ရှိပါတယ်ဒီခွင့်ရေးကိုကျွန်တော်တို့အသုံးချမှာပါအ
ိန္ဒိယဘက်ကဘယ်လိုချင်းချောက်မှုမျိုးကိုမဆိုအခိုင်အမာအသေးအချာတုံ့ပြန်ဖို့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကစစ်ဖက်ကိုညွှန်ကြားအပြီးနောက်ပြတ်မှာပဲပါကစ္စတန်စစ်ဖက်ရဲ့ပြင်းထန်တဲ့အခုပြောဆိုချက်ထွက်လာတာပါ GEM စစ်သွေးကြောအဖွဲ့ဟာကက်ရှမီးယားမှာအိန္ဒိယအစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့တွေကတစ်ဖွဲ့ဖြစ်ပါတယ်အဲ့ဒီအဖွဲ့တွေကိုပါကစ္စတန်ကတရားမဝင်အဖွဲ့တွေဖြစ်ကြေညာထားပေမဲ့ပါကစ္စတန်ဟာဒီအဖွဲ့တွေကိုဂျာဂန်အဖြစ်အသုံးပြုနေတယ်လို့အိန္ဒိယကစွပ်စွဲနေစေပါ GEM အဖွဲ့ရဲ့ဌာနချုပ်လူယုံကြည်ရတဲ့နေရာတစ်ခုကိုအနာဘိုင်တွေကတင်းယူထိန်းချုပ်လိုက်တယ်လို့ပါကစ္စတန်ပြည်ထောင်စုဌာနကတောက်ကြနေမှာကြေညာပါတယ် GEM အဖွဲ့ရဲ့ဌာနချုပ်လို့သိရတဲ့ဘာဟာဝပူမျိုးကစာတင်ကြောင်းတစ်ခုနဲ့ဗလီတစ်ခုလို့ရှိတဲ့နေရာကိုပန်ချက်ပြည်နယ်အစိုးရကထိန်းချုပ်ရယူလိုက်ပါပြီလို့ပြည်ထောင်စုဌာနပြောခွင့်ရတူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကိုယ်တိုင်ဦးစီးပြီးဂျာသာဘရီနေကစီဝေးလုတဲ့အမျိုးသားလူညွန်ရေးကော်မတီရဲ့ဆုံးဖြတ်ချက်နဲ့အညီအရေးယူလှုပ်ဆောင်တာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်ပါကစ္စတန်နိုင်ငံအလဲပိုင်းမှာရှိတဲ့အဲ့ဒီဘာဟာဝပူမျိုးကစာတင်ကြောင်းဝင်းမှာဆရာဆရာမအယောက်80နဲ့ကျောင်းသားကျောင်းသူ600ရှိတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။အိန္ဒိယတိုင်းငယ်မှာဗြိတိရှကိုလိုနီလုပ်အုပ်ချုပ်မှုအဆုံးသတ်ခဲ့တဲ့1948ခုနှစ်ကတည်းကဆိုရင်ကက်ရှမီးယားဒေသအရေးနဲ့ပတ်သက်ပြီးအိန္ဒိယနဲ့ပါကစ္စတန်အကြားဆစ်ဖြစ်တာ3ချိန်ရှိသွားပါပြီခင်ဗျာ
။ကိုကျော်ကျော်သိန်းဖြစ်ပါတယ်။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်ချင်ပါတယ်။လနဲ့ကင်တိုက်ပွဲတွေနဲ့အကြမ်းဖက်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာတောင်ဝန်သည့်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလာရောက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းနေချိန်မှာတကယ်တမ်းကျတော့အာရှနိုင်ငံတွေကအနောက်နိုင်ငံတွေထက်စာရင်ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုလုပ်ဖို့ပိုးပြီး စိတ်အားထက်သန်နေပုံရာကြောင်းစီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်ဒီအကြောင်းကိုပြောပြချင်တာပါလက်နက်ကင်တိုက်ပွဲတွေဖြစ်ပေါ်နေတဲ့အခြေအနေနဲ့စစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တဲ့ဆိုတော့ဆွဆွဲချက်တွေရှိခဲ့တဲ့ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုဆိုင်ရာအခွင့်အလမ်းကောင်းတွေရှိနေတာကိုမြင်တပ်ဖို့လိုတယ်လို့နိုင်ငံတော်အတိုင်းအမြင်ကပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကငပလီမှာကျင်းပတဲ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုပွဲတော်မှာပြောဆိုလိုက်တာပါ
While Myanmar has benefited widely from the opening up of our economy, much of Rakhine's economic potential still
စီးပွားရေးလမ်းပွင့်လာမှုတွေကလည်းမြန်မာနိုင်ငံအတွက်အကျိုးရလဒ်တွေအများအပြားရလာတာရှိပေမဲ့ရခိုင်ပြည်နယ်ရဲ့စီးပွားရေးအလားအလာကောင်းတွေကိုတော့ဘယ်သူမှစူးစမ်းရှာဖွေလှုပ်ဆောင်တာမရှိသေးပါဘူး။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရခိုင်ပြည်နယ်ငြိမ်းချမ်းပြီးတာယာဝါပြောရေးဆောင်ရွက်နိုင်တဲ့အလားအလာကောင်းတွေအများကြီးရှိနေတာကိုဖြန့်ကျက်ပြီးကြည့်ရမယ်အစားရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့ပြဿနာတွေနဲ့ဆက်ဆက်ပြီးအမြင့်ကျင်းကျင်းနဲ့အဆိုးမြင်နေတာကြားပါပြီ
။အခုလိုရင်းနှီးမြှုပ်နှံမှုတွေလာရောက်ဖို့ဖိတ်ခေါ်နေပေမဲ့ဒေသတွင်းညဉ့်ညံ့ရေးနဲ့အခြေခံအဆောက်အုံလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့လိုတယ်လို့ဒေသခံကမန်တိုင်းသားခေါင်းဆောင်တူဦးကထောက်ပြပါတယ
်။ဒါကြိုင်ပြီးလည်းဖွဲ့ဖွဲ့တက်ဖို့ဆိုလို့ရှိရင်နံပါတ်၁ကဒီနိုင်ငံခြားရေးနည်းမြှုပ်နှံမှု Foreign Direct Investment ပေါ့နော် FDI လိုအပ်တယ်။ FDI ဝင်လာခြင်းလောက်အောင်ရှိနေတဲ့မလုံမျိုးပေးနိုင်မယ်။မလုံကအဓိကပါလိမ့်ညဉ့်ချမ်းရေးညဉ့်ချမ်းရေးပိုင်းနောက်ပိုင်း Infrastructure ပေါ့
။ဒေါန်ဆန်းစုကြည်ကလာရောက်ရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်နေပေမဲ့ရခိုင်ဒေသဟာတည်ငြိမ်မှုမရှိသေးဘူးဆိုတဲ့အမြင်တွေရယ်ပြီးခဲ့တဲ့နှစ်ပိုင်းကရင်းချောင်မွတ်စလင်တွေပေါ်လူအခွင့်အရေးချိုးဖောက်မှုတွေလုပ်ခဲ့တယ်ဆိုတဲ့အမြင်တွေကြောင့်အနောက်နိုင်ငံကုမ္ပဏီတွေကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံဖို့လက်တွန့်နေတာပါဒါပေမဲ့ရခိုင်ပြည်နယ်ငြိမ်းချမ်းသာယာဝါပြောဖို့အတွက်အစွမ်းကုန်ဆောင်ရွက်နေတယ်လို့ဒေါန်ဆန်းစုကြည်ကမနေ့ကငပလီပွဲမှာပြောသွားပါတယ
် With a view to ensuring long-term peace and harmony for all who live within the state we have been doing our utmost
ဒီပြည်နယ်တွင်းမှာနေထိုင်ကြသူအလုံးရေရှည်ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ဖို့ဆိုတဲ့အမြင်တစ်ခုနဲ့ပြည်တွင်းလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်အောင်အခုအချိန်မှာကွယ်လွန်သွားပြီဖြစ်တဲ့ဒေါက်တာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုယူပြီးကျမတို့အစွမ်းကုန်ဆောင်ရွက်နေပါတယ
်။အခုလိုရင်းနှီးမြှုပ်နှံမှုပွဲတော်ကိုကြည့်ရင်တရုတ်၊အိန္ဒိယ၊ဂျပန်၊ထိုင်းနဲ့အခြားအာရှနိုင်ငံတို့ကစီးပွားရေးကိုယ်စားလှယ်တွေပို့ပြီးတက်ရောက်လာခဲ့ကြပါတယ်။ဒါဟာရခိုင်ဒေသတွင်းရင်းနှီးမြှုပ်နှံမှုမှာအနောက်နိုင်ငံတွေတက်ဆိုင်ရင်အာရှနိုင်ငံတွေကပိုပြီးစိတ်ဝင်စားနေတာကိုပြနေတယ်လို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကူကသုံးသပ်ပါတယ
်။ဥရောပနိုင်ငံဆိုတာတော်တော်များများ mature ဖြစ်ပါပြီစီးပွားရေးတိုးတက်မှုကနော်။ဟိုအရင်ကြီးဟို dynamic မဖြစ်တော့ဘူးဗျာနော်။အဲ့တော့အခုအာရှကြတော့ဒီတရုတ်ရဲ့စီးပွားရေးမောင်းနေတာတော်တော်ကြီးတယ်။နောက်တစ်ချိန်တည်းမှာပဲဟိုမှာ Thailand လို့လို့နော်ကျွန်တော်တို့ကအဲတိုးတက်နေတဲ့နိုင်ငံလေးပေါ့နော်။အဲ့ဒီပါဆိုလဲအစိတ်အဝေးကြီးပေါ့။နောက်တစ်ခါအခုကိုလီးယားတို့ပါလို့ဆိုလဲအစိတ်အဝေးကြီးမဟုတ်ဘူး။ဒါမဲ့လို့ဒီမှာနိုင်ငံပေါ်မှာပုံပြီးစိတ်ဝင်စားတာကတော့အားချတတ်တော့ပုံစိတ်ဝင်စား
တယ်။2019ခုနှစ်တုန်းကအာဆာလက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းတိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးတင်းရှောင်သွားရတဲ့အခြေအနေဟာဒေသရင်းစီးပွားရေးကိုတိတိသာသာကြာဆင်းစေခဲ့တာပါ။လက်ရှိမှာလည်းရခိုင်ပြည်နယ်တွင်းအထူးသဖြင့်မြောက်ပိုင်းဒေသမှာရခိုင်လက်နက်ကင်အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေနေ့စဉ်ဆိုလိုဖြစ်နေတာကြောင့်ဒီပြဿနာကိုငြိမ်းချမ်းအောင်အရင်ဖြေရှင်းမှသာရင်းနှီးမြှုပ်နှံမှုတွေဝင်လာမှာဖြစ်တယ်လို့ဒေသခံစီဝါရေးသမားဦးတန်းဝင်းကမြင်ပါတယ
်။ကျွန်တော်ရခိုင်ပြည်နယ်မှာပထမတစ်ခါပြဿနာရှိတဲ့အခါကျွန်တော်ရခိုင်ပြည်နယ်ရဲ့စီဝါရေးက90%ခန့်တော့ကျသွားပြီးတော့အခုဒါထပ်ပြီးတော့အေအေနဲ့မမတမတော်နဲ့ပြဿနာရှိတဲ့အချိန်မှာဆိုရင်ကျွန်တော်တို့တန်လွဲမှာတော့မှပဲနိုင်ငံကလာမဲ့ဟိုတယ်ဒီမှာဘုတ်ကင်ထွက်တာတောင်မှဖြစ်သလိုပြရတယ်။ပေါင်းဆောင်ကတော့ဒီပြဿနာတွေအများငြိမ်းချမ်းသွားမှသာလေကျွန်တော်ရခိုင်ပြည်ရဲ့စီးပွားရေးကပြန်ပြီးတော့ဥမော်လာနိုင
်ပထမဆုံးချိန်ပြုလုပ်တဲ့ရခိုင်ရင်းနှီးမြှုပ်နှံမှုဆိုင်ရာပြပွဲကိုရခိုင်ပြည်နယ်အစိုးရကဦးဆောင်လုပ်တာဖြစ်ပြီးဂျပန် JICA နဲ့ဂျပန်ပြည်ပကွန်ရီအဖွဲ့ JETRO တို့ပူးပေါင်းပံ့ပိုးတာဖြစ်ပါတယ်ခင်ဗျာ
ဒေါ်ရရှင်များရှင်လက်နက်ကင်ပြည်ပခတွေလူခုရေးပြဿနာတွေကြုံရတဲ့ရခိုင်ပြည်နယ်မှာစီးပွားရေးရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့နှီးလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေကမ်းခြေမှာ၃ရက်ကြာကျင်းပနေပါပြီ။ရင်းနှီးမြှုပ်နှံမှုတွေနဲ့အထူးစီးပွားရေးဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ဆင်းရမှာဘလောက်ထိတွန်းအားဖြစ်လာနိုင်မှာလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလောမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 239 282 999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ဒီကနေ့စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်ခင်ဗျာအခုတော့လူတွေရဲ့အမေကန်စိတ်ဝင်စားပွဲရာသတင်းတစ်ပုဒ်ကိုလည်းတင်ပြကြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးအချက်အချာမြို့တော်ဟောင်းရန်ကုန်မှာနှီးပညာတိုးတက်မှုတွေရှိနေတာနဲ့အတူကွန်ပျူတာတွေကိုကြဲကြဲတွင်တွင်သုံးလာတာနဲ့အမျှလက်နေဆက်သုံးသူတွေလည်းဆက်ရှိနေစေဖြစ်ပါတယ်အရင်လောက်လုပ်ငန်းမတွင်ကျဲတော့ပေမဲ့လေဒီအလုပ်နဲ့ပဲရက်တီစားတော့နေသူတွေရှိနေသေးတဲ့အကြောင်း AB သတင်းတပုတ်ပေါ်အခြေခံပြီးမက်ခင်ဖြူတွေပြောပြမှာပ
ါကွန်ပျူတာတွေအစားထိုးဝင်ရောက်လာခြင်းကစလို့လက်နေဆက်တွေကိုအရင်ကလောက်တွင်တွင်ကျဲကျဲမသုံးကြတော့ပေမဲ့လေအသုံးပြုမှုကတော့လုံးဝရပ်သွားတာမဟုတ်ပါဘူးလက်နေဆက်နဲ့စားရိုက်စားစီလုပ်ကြတဲ့သူတွေပုံမှန်ရှိနေသေးတာကြောင့်သူ့အတွက်ကတော့ဒီအလုပ်ကထမင်းရှင်ဖြစ်နေတုံးပဲလို့ရန်ကုန်မြို့ပန်းစူရန်လန်လမ်းဘေးတနေရာမှာလက်နေဆက်တလုံးနဲ့အတက်မိုးဝမ်းကြောင်းနေတဲ့ဦးအောင်မြင့်ကပြောပါရယ်
။ဒါကျွန်တော်ထမင်းချင်းကျွန်တော်စလာတာဒါကျွန်တော်ထမင်းဟိုးပဲလေ။ဒါသူတို့ပါသူတို့ဘယ်လောက်တက်လဲတိုးတက်လားတိုးတက်လားကျွန်တော်ရကျွန်တော်ကတော့အသက်ကလည်း90နှစ်ဆိုတော့ကျွန်တော်ဒါဟိုပဲစိတ်ထုံးလည်းမပင်နဲ့ဒေသူနဲ့မလဲသဘောမျိုးထားပြီးတော့ကျွန်တော်ကပျော်ပျော်ကြီးပဲကျွန်တော်က
သူစီကိုပုံမှန်လာနေကြဖောက်တဲ့တူကတော့ရေလုပ်ငန်းကုမ္ပဏီတစ်ခုကဝန်ထမ်းဦးဆန်ဖူပ
ါလှုပ်လာတယ်ဆိုတော့ तू ကဈေးတက်တာတော့ဂျူဒီလစ်ဟိုတင်းမမတောင်းဝန်ကြတဲ့လူတွေဂျူဒီလစ်ကိုလာလာရိုက်တာတလားတစ်ခါလာရိုက
်ဦးအောင်မြင့်လိုလက်နှစ်ဆက်ရိုက်ပြီးတော့အသက်မွေးသူတွေကိုဟိုးရင်ဆယ်နှစ်လောက်တုန်းကဆိုရင်တော့ရန်ကုန်မြို့နယ်လူစီကားတဲ့နေရာအများပြားမှာတွေ့ရနိုင်တာပါဒါပေမဲ့လည်းကွန်ပျူတာခက်ကိုရောက်လာတဲ့အချိန်မှာဒီလိုလက်နှစ်ဆက်သမားတွေတိတ်ပြီးတော့မတွေ့ကြတော့ပါဘူးလက်နေဆက်သုံးတဲ့သူနေသွားတဲ့အတွက်လက်နေဆက်ပြင်လုပ်ငန်းလေအရင်လိုအလုပ်မကောင်းတော့ပါဘူးလက်နေဆက်ပြင်စရာဦးဝင်းထေကအခုလိုပြောပါတယ်
။ဘာလို့လဲဆိုတော့အရင်တုန်းကကွန်ပျူတာသိမ့်မသုံးရတော့ဒီနေ့ကို50လုံးတော့မကဘူးလာပြင်တဲ့လူရှိတယ်။နောက်ကွန်ပျူတာတွေသုံးလာတဲ့ခါကျတော့ဒီကောင်တွေကညော့သွား။တရားရုံးတို့ရဲစခန်းတို့မရှိမဖြစ်နေရတယ်ထက်တန်းကြောင်းလေးတွေဟိုကြောင်းခွဲလေးတွေအဲ့ဒါတွေမှာပဲသုံးကြတ
ယ်။တနည်းဆက်လုပ်ငန်းနဲ့အသက်မွေးနေစေအမျိုးသမီးတူကတော့အရင်လောက်ဖောက်တယ်တွေမများတော့ပေမဲ့လည်းလိုအပ်သူတွေရှိနေသေးတာကြောင့်ဒီလိုရှိနေတဲ့၍ဒီအလုပ်ကိုသူဆက်လုပ်သွားမယ်လို့ပြောပါတယ်
။တခြားတော့ဒီဥစ္စာတော်တော်လေးကိုဟိုအသုံးဝင်တယ်။တနည်းကိုအဆောင်300 400ထိတယောက်တည်းရိုက်ဘူးတယ်။ဒီပေါ့နော်ဒီ statement တို့ဒီဟိုဟာတို့ပါเนาะအဲ့လိုမျိုးရိုက်ဖူးတယ်ဒါပေမဲ့အခုရုံးနေအောင် online နဲ့သွားနေတာဖြစ်တဲ့ကြောင့်ဒီဟာကိုသိပ်ပြီးတော့မသုံးကြတော့ဒါပေမဲ့ဒီလိုဇရားတွေကြတော့လာပြီးတော့ထည့်ရတာပေါ့နော်ရှိရ
တချင်ကစင်စုနှစ်တွေနဲ့အချီစစ်ဆူရအာနာရှင်လက်အောက်ဖိနှိပ်မှုတွေကြားမှာနေခဲ့ရတဲ့အချိန်နိုင်ငံတကာရဲ့ပိတ်ဆို့တန်ခတ်မှုတွေရှိခဲ့ချိန်တုန်းကတော့ကွန်ပျူတာဆိုတာအသုံးပြုဖို့မလဲတဲ့အတွက်လက်နေဆက်လုပ်ငန်းတွေတွင်ကျဲခဲ့ပါတယ်ဒါပေမဲ့နောက်ပိုင်းတိုင်းပြည်ပြောင်းလဲပွင့်လင်းလာပြီးကွန်ပျူတာအသုံးပြုမှုတွေပိုးပြီးတော့များလာတာနဲ့အမျှလက်နေဆက်ရိုက်တဲ့သူတွေလည်းနည်းလာခဲ့ပါတယ်။ဒီနေ့တခြားအလင်းအမြန်တိုးလာနေတဲ့နည်းပညာတွေအောက်မှာလက်နေဆက်ရိုက်တဲ့လုပ်ငန်းတွေပိုးပြီးတော့ခက်ခဲလာဖို့သာရှိနေတာပါရှင်
။မက်ကင်ဖြူတွေပြောပြသွားတာပါ။မကြာခင်မနေ့6နိုင်ခွဲနောက်ပိုင်းတင်ဆက်မဲ့အစီအစဉ်တွေမှာတော့ EDN 3အင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကန္တာသိပ္ပံနဲ့နည်းပညာစတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့လိုင်းလံမီတာ190ကပါတိုးချဲ့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံရေးအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲ့ကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့ဤပညာကဏ္ဍတင်ဆက်တဲ့ကမှာတော့
ပထမကျွန်တော်ထင်တာအဲဒီရင်းနှစ်တည်းအရေးကဒီအောက်ကနေပြီးတော့သူရင်းငန်တက်လာတဲ့ခါကျတော့ဒီဘက်ကန်လေးကိုရင်းငန်ထိုးတဲ့ခါကျတော့ငါးရီပေလာပေါ့ဒါလည်းပေလာချက်ချက်ပေါ့တော်တော်လေးအဲရင်းငန်ထိုးလာတော့မဟုတ်ဘူ
းနောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသုံးသက်ချက်ဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်ဦးကျော်ဇန်တာကကောက်နှုတ်တင်ပြထားပါတယ်
မြန်မာနိုင်ငံဖွဲ့စည်းပုံဥပဒေကိုပြင်ဆင်ရခက်တယ်လို့ပြောနေကြတာမှားတယ်။ဆိုရက်ကောင်းစဉ်က The New York Times မှာ Jason Galbert ရဲ့ဆောင်းပါးကိုဖတ်ရပါတယ်။ခင်ဗျားတို့ထင်နေရတဲ့ဒေါက်ဆန်စုကြည်မှာစစ်တပ်ထက်ပိုပြီးအာဏာရှိနေတယ်ဆိုတဲ့သဘောသူကစာရေးထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြန်လည်သုံးသပ်ဖို့ကော်မတီတရဖွဲ့စည်းမဲ့ကိစ္စမြန်မာလွှတ်တော်မှာအတည်ပြုလိုက်ပါပြီ။တချို့ကဒါဟာမဖြစ်နိုင်ဘူးလို့ပြောနေကြတာတော့သမျိုးကြပါပဲ။စစ်တပ်ဟာဒေါက်ဆန်စုကြည်ထက်ပိုပြီးအာဏာရှိတယ်လို့ဆိုကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုရင်လွှတ်တော်မှာ85ရာခိုင်နှုန်းထက်သာလွန်တဲ့မဲနဲ့သာပြင်ဆင်နိုင်မယ်လို့ပြောကြပါတယ်။25ရာခိုင်နှုန်းကိုစစ်တပ်ကချုပ်ကန့်ထားတာမို့ဒါဟာမဖြစ်နိုင်ဘူးဆိုတာအမေရိကန်နိုင်ငံရေးသမားကြီးတွေအပါအဝင်အားလုံးကသဘောတူထားကြပါတယ်တဲ့။သူတို့ထင်ရဟာမမှန်ပါဘူးတဲ့။အခုလက်ရှိမှာတော့စစ်တပ်ကဒီအဆိုကိုတရှိလို့ရပါတယ်။တရှိနိုင်ပါတယ်။ဒါပေမဲ့အခြေခံဥပဒေမှာဒီလိုပြောမထားဘူးလို့ဆိုပါတယ်။အခုလက်ရှိဒီမိုကရေစီမဆန်သောအခြေခံဥပဒေဒီပင်လျင်ဒီလိုဆိုမထားပါဘူးဆိုပြီးတော့ရွေးကောက်ခံအမတ်တွေကပြောင်းလဲနိုင်ရင်ပြောင်းလဲလို့ရတယ်ဆိုပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်109ကိုကိုကားဖော်ပြပါတယ်အဲ့ဒီဥပဒေမှာပြည်သူ့လွှတ်တော်ကိုကိုယ်စားလှယ်ဥယျာဉ်အများဆုံး440ဦးဖြင့်ဖွဲ့စည်းရမှာဖြစ်ပြီးအဲ့ဒီအထက်မှာရွေးကောက်တင်မြှောက်ခံကိုယ်စားလှယ်330ထက်မပိုသောပြည်သူ့လွှတ်တော်ကိုယ်စားလှယ်များနောက်တစ်ခါတက်မတော်ကာကွယ်ရေးဦးစီးချုပ်ကဥပဒေနဲ့အညီအမည်စရင်းတင်သွင်းသည့်130ဦးထက်မပိုသောတက်မတော်သားပြည်သူ့လွှတ်တော်ကိုယ်စားလှယ်များလို့သာဆိုထားပါတယ်။ဒါ့အပြင်နောက်တစ်ချက်ကတော့အခုလက်ရှိမှာရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်323ဦးသာရှိပြီးသူတို့ဖော်ပြထားတဲ့330ဦးထက်လျော့နေနေပါတယ်တဲ့။ဆိုတော့ကတမန်တော်သားအမတ်အကြီးအတွက်လည်းဒီတဲ့ယွန်နေနိုင်တယ်ဆိုတဲ့သဘောပဲလို့သူကထောက်ပြပါတယ်။တကယ်လို့သာတမန်တော်သားကိုယ်စားလှယ်ဥယျာဉ်ကို25ရာခိုင်နှုန်းရှော့ချနိုင်မယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတမန်တော်ကပိတ်ဆို့ဟန်တားနိုင်စရာမရှိတော့ဘူးလို့ရေးသားထားပါတယ်ခင်ဗျာ။အခြေခံဥပဒေပြင်ဆင်ရေးအထောက်ရင်ဒေါအောင်ဆန်းစုကြည်စစ်တပ်နဲ့ထိတ်တိုက်ရင်ဆိုင်ဆိုတဲ့ခေါင်းစဉ်နဲ့ဆူဘီယာဘူမစ်ရဲ့ဆောင်းပါးကိုတော့ The Telegraph Online မှာဖတ်ရပါတယ်။ဒေါက်ဆန်းစုကြည်ဟာဒီမိုကရေစီကတင်ခြင်းဆိုတဲ့ပုံရိပ်ကြဆင်းမှာကိုပြန်လည်မြင့်တင်ဖို့နဲ့တိုင်းပြည်ကိုအမှန်တကယ်ထိထိရောက်ထိန်းချုပ်နိုင်ဖို့အတွက်စစ်တပ်ကိုရင်ဆိုင်တိုးဖို့ကြိုးစားလာဟန်ရှိတယ်လို့စာရေးပါတယ်။ January နောက်ဆုံးအပတ်ကလွှတ်တော်မှာ NLD အမတ်တွေကအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့စည်းဖို့အဆိုတင်တော့တက်မတော်သားကိုယ်စားလှယ်တွေကမတရားကန့်ကွက်ခဲ့ရပါတဲ့။45ဦးပါဝင်တဲ့အဲ့ဒီကော်မတီမှာ NLD က18ဦးယူထားပြီးတော့တက်မတော်ကို10ဦးကံလန်ပြီးတခြားအဖွဲ့တွေကကိုယ်စားလှယ်များပါဝင်မှာဖြစ်ပါတယ်သို့တော်လည်းပဲဘာတွေပြုပြင်မယ်ဆိုတဲ့အသေးစိတ်ကိစ္စကိုတော့မသိရသေးဘူးလို့ပြောပါတယ် NLD နဲ့နှိစက်တဲ့အတိုင်းအတာကြားတာကတော့အခန်းဆုံးပုံမှန်59ဂါကြီးနဲ့59ငါတို့ကိုအဓိကထားမယ် NLD ပါတီဝင်အများစုကတော့စစ်တပ်ကိုဝန်ကြီးဌာနသုံးခုပေးထားရတာကိုရောလွှတ်တော်မှာ25ခန်းလုံးပေးထားရတာကိုပါပယ်ဖျက်လူကြတယ်သိရတယ်လို့လည်းဆိုပါတယ်ဒါအပြင်အခြေခံဥပဒေပြင်ဆင်နိုင်မဲ့အမတ်အကြီးအတွက်ရခိုင်နှုန်းသမချက်ကိုလည်းမလိုလားကြဘူးလို့ဆိုကြောင်းသူအရေးထားပါတယ်။ဒေါက်ဆန်းစုကြည်ဟာလက်ရှိမှာတိုင်းရင်းသားတွေနဲ့ဆောင်ရွက်နေတဲ့ထာဝရညီညာရေးပြည်လည်မှုမရရှိနိုင်ဘူး။ဒါဟာမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုအမှန်တကယ်ဖော်ဆောင်နိုင်မှ Jashi Name Kizapi, Dudale Sitagara with the Pomu to Hulu Sore. Sita Nine Ruhinya Ru, Sinle Mondo Kere, Kandida Chinigu, Don Sansu Giakofi Anna, Taukan Jetai, to be in Pyongle Lures and Asime, Dikizama Sitapa and Mapime Lulet without Pojatawa. Dilu Chinimu, my Don Sansu in Bama, Lumubiana in Ron, Natamus, Yuka Puema, a chain in Macau Nai Rulu, Donsabare. A group person who would be Miss Rekiza. The girl Natown said, I wake up where Gedipi Barret. Now Natown said, you wake up where Matami, being simple, I took this row, to go look behind my pepare. Sit that way, I guess that I get up chill, you dear, being a magazine, hope by wood. Young, she's like the mother to the two could be the way it have. A good thing, Mara Don Sansuja, Manganare, a time being and Bugus Ray, Yadugo, Panti be the Mara Taga Utuni Barret. Sit that got the bomb do when and Lekanga Yarawa. Don Sansuja, Chiang Brigo, being be. The map pit on, look nine may. Sit down and I'll show you how we dine be a ninja go look song nine may. Look the other than never. A chicken ubri, been seen ye comedy go, sit that goes Laria, Ganga gave him it. Dunka peso mu la la re, miabia lani, jingulu. Lemakam and Ninhaime, Nitam Sibulu, to get some sabare, dozole. Sit down in it, she knows traveling mad at Dikizao. Don San Sujiha. I can't then that demurizu pos on her. Sit down ye swear, chicken ubri go, let can be. Anna would the Zondaza, Miss Sanguin Yagabi. Dodo, Anna Sura, P. Wahman, Mayan, Yadaga, Kadi Resrao, a good Kamasu, Sidoabilo, Suare. Daya, did the Mara Sitago Pete Dombo Josa Valime, Damadarin, two Pagin Usambi Lula Yayu Bigger, Dimbigo, a P. was to go and choke on him at Chepare, at the chain Namabe, Indian Bangladesh Nangam Hale, Sheikh Hasinaha, Sitago Aumim, Tunlan Nangera, Pitadre. Dikiza Halewe Don Sansu Jide, Ajazia Pipali Melu Jita Tawakna.
U Josana Pyopyakiraba, Kudo, American Idiento, English Dinganago, Dolora Tanga, Pochama Pipari.
Dinim Nedre, Dimbia, Bime, Idiom Atumaro.
Back Burner.
Pipari. Salumbanga. B A C K back ga now B U R N E R burner ga mibo so ro sakwai thong ye dai yai de be ga anao phe ma shi de mibo bo e ma mibo chang win ja du dui ti ja ma ba athu thapin kimmi gas da ma mho yet si mibo dui so yin a mya a phin le bo dui phit ja da mya le do a mya a phin che le shi da ga shi ga na pho phit ba de a yin jet si jin na go shi ma tha che pi Yimlore Haguro, now Mata be a chinyama cheddo melu, tari shira, thorashimia, diva. D. Dimave, back burner ye idiom de vega. Kissad kugu, yimji de neatamu, now my lume neatamu, uza be lume neatamu, mashida, denido, bepe tara, cana ata tari chini mugu, saluda pipari. D. Donia Badelu, George Gubide umagu, nas in jijaya.
The health care issue. Was put on the back burner by the candidate. So this made the voters very unhappy. The healthcare issue was put on the back burner by the candidate. So this made the voters very unhappy. Back burner.
တော်တော်နာတန်းရဲ့အီရီယန်တုံးအင်္ဂလိပ်သင်ခန်းစာအပြီးခုတစ်ခါတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျအမေရိကန်ပြည်ထောင်စုမှာဖေဖော်ဝါရီလကိုဘလက်ဟစ်စထရီမန့်လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားပြီးအာဖရိကနွယ်ဘွားအမေရိကန်နိုင်ငံသားတွေရဲ့စံနမူနာတင်စရာကောင်းတဲ့ထူးချွန်မှုတွေကိုတတိယဂုံယူအားကျပွဲရည်ညွှန်းမိမောင်းထုတ်လေ့ရှိပါတယ်ရိုဆာပါခါတော့လူမဲတွေရဲ့သမိုင်းမှာအ တူဖြစ်တဲ့ Rosa Parks ရဲ့ အမှန်ဘက်ကရဲရဲဝံ့ရပ်တည်ခဲ့တဲ့လူရဟာကနေ့ချိန်ထိလူအများအတွက်အတူယူစရာဖြစ်ခဲ့ပါတယ်ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လတန်စူးစီးတင်ပြထားပါတယ
် I had not planned to get arrested. I had planned to do without having to end up in jail, but when I had to face
မနီနေအဲ့ဒီနေ့ကအဖမ်းခံမှုရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ရွယ်ခဲ့ပါတယ်။ဒါပေမဲ့လို့ကျမဖန်ခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှိမ်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှိမ်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ဒီလဖေရီလကိုအမေရိကန်မှာBlack History Month လူမဲသမိုင်းတင်လာဖြစ်သတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကျူးပေါင်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါလူမဲသမိုင်းတင်လာစခဲ့တာကတော့1955ခုကဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးတွေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာသတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ Harvard ကျောင်းစင်ဘုရားသမိုင်းရှင်ကာတဂျီဝုစနစ်တခြားအထင်ကအာဖရိကနွေဘအမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှပြုဖို့1986ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေဂါရဝပြုခဲ့တာလည်းဖြစ်ပါတယ်အာဖရိကနွေဘအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အချင်းရှားဆုံးပုံကိုယ်ဒီနှစ်တူလို့ဆိုရမှာပါအချိန်ကတော့1955ခုဒီဇင်ဘာလတနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချမှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Pascal Dizin ပေါ်မှာလိုက်ပါလာပြီးလူပြူတူအတွက်နေရာဖယ်ပေးဖို့ညှိနှိုင်းခဲ့တာဖြစ်ပါတယ်ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
် Well, four of us were involved in that section of the bus and then occupied the seat with me.
အဲ့ဒီဘတ်ကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်။တဦးကပြင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်။တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီး၂ဦးထိုင်နေကြပါတယ်။ဘတ်ကားရတ်တော့လူပြူအမျိုးသား၂ဦးတက်လာပြီးသူကမတ်တပ်ရနေရတယ်။သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်ကျမကတော့ဖယ်မပေးဘူးအဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အာခံရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well I had work and I case that wasn't tired but that
ကျမကအလုပ်ပြင်းမှန်းပြီးပြန်လာတာဒါပေမဲ့ကျမပြင်းမှန်းလို့ဘတ်ကားပေါ်မှာခုံနေရကနေထပေးဖို့ညှိနှဲ့တာတော့မဟုတ်ပါဘူးကျမအနေနဲ့ကျမကတန်ရတန်ကြီးဘတ်ကားကပြီးပြီးစီးတာမို့လို့လေကျမထပေးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါတယ်ဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်ကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစဉ်ကခီးသွွားရမှာလူပြူကရှေ့တန်းခုံ၊လူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှေ့တန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်။ဒါကို Rosa Parks ကဆန့်ကျင်ခဲ့တာပါ။အလားတူပဲကျောင်းတွေ၊စားတောက်ဆိုင်တွေ၊ရုပ်ရှင်ရုံတွေစသဖြင့်မှာလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါ Rosa Parks ရဲ့ Montgomery မြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကိုဘတ်ကားတွေပေါ်မှာတခြားလူမဲအမျိုးသမီးတွေကအခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖမ်းခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ် Rosa Parks ကတော့အလုပ်ပြုတ်ခဲ့ပြီးအဲလဘမ်မမှာအလုရှာမရတဲ့အတွက်ကြောင့်လေသူနဲ့သူခင်မဟာဒီထရိုက်မျိုးကိုပြောင်းခဲ့ကြရပါတယ်။ထိုစဉ်လူမဲဖွဲ့စည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရကိုစံတက်ခံဖြစ်ရှေ့တန်းတင်ခဲ့ပါတယ်။ထို
ထို့သဖြင့်ထိုစင်ကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်လူသက်ကင်းမဲဖြစ်ပါတယ်။ထိုစင်လူပြူလူမြဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြင်းချစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်။
Segregation in public transportation will pass away eventually. And I think we
အများပြည်သူအသုံးပြုတဲ့တည်ယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတစ်နှစ်အဆုံးသတ်မှာပါ။ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်စင်ချေနှုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့
။ Dr. Martin Luther King ဥဆောင်တဲ့လှုပ်ရှားမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ်။ဒေါက်တာမာတင်လူသကင်းကတော့အလုတ်ကြံခံခဲ့ရပါတယ်။ရိုဇာပါက်စ်ဟာ1980ခုနှစ်များနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည့်လှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့သလိုဒီထရိုက်မြို့မှာလူမဲလူငယ်တွေအသက်မွေးဝမ်းကြောင်းအကြံပေးဌာနကိုလေဖွင့်လှစ်ပေးခဲ့ပါတယ်။ခုလိုတန်းတူအခွင့်အရေးရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1990ခုနှစ်မှာထိုစဉ်သမ္မတဘီလ်ကလင်တန်ကအရသားတွေကိုပေးတဲ့အမြင့်ဆုံးဆုတဆိပ်ဖြစ်တဲ့သမ္မတရဲ့လွတ်မြောက်မှုဆုတဆိပ်အပြင်လွှတ်တော်ဆိုင်ရာအမြင့်ဆုံးရွှေတဆိပ်ဆုကိုလည်းသူ့ကိုချီးမြှင့်ခဲ့ပါတယ်။ထိုစဉ်သမ္မတကလင်တန်ဆုပေးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America.
Rosa Parks ဟာခေတ်သစ်အမေရိကန်သမိုင်းမှာအထင်ကြီးအကြဆုံးလူမှုရေးအပြောင်းလဲဖော်ဆောင်မှုကိုစတင်ပေးခဲ့သူပါပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့15တို့မှာပြည့်ရထားတဲ့ဂရီတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါနောက်နှစ်ပေါင်း90ကျော်အောင်ပဲရူဆာပါက်စာတစ်ချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားတန်းတူအခွင့်အရေးရပိုင်ခွင့်အတွက်ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုသမရကချီးမြှင့်တဲ့လွတ်မြောက်မှုစုတစည်းအပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုရွှေတစည်းစုသူ့ကိုချီးမြှင့်ပါတယ
်ရိုဇာပါက်စ်ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ထိုစဉ်သူ့ရဲ့ဇာပနအခမ်းအနားကိုတက်ရောက်ခဲ့တဲ့သမ္မတဘရက်အိုဘားမားအမှတ်တရပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
် We honor this woman Rosa Parks by finding within ourselves
ကျွန်တော်ဒီကနေ့ဂါရဝပြူရဲရိုဇာပါက်စ်ဟာနိုင်ငံရေးရာထူးလက်ကင်ထားသူမဟုတ်ပါဘူးကျော်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူးအထက်တန်းလွှာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူးထိတ်တန့်တက်ကြွားဘွဲရသူလည်းမဟုတ်ပါဘူးသူ့ဘဝဖြတ်သန်းမှုအတော်များများမှာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးစစ်စစ်နေတဲ့အမျိုးသမီးရဲ့အမိဟာလွှတ်တော်အမတ်တွေသမ္မတတွေရဲ့အမိကိုမေးသွားတောင်းမှသူ့မိကိုတော့အမျက်သတိရနေကြမှာပါ
ရိုဇာပါက်စ်ကိုကာရဝပြုခဲ့သူနောက်တူကတော့ဝါရှင်တန်ဒီစီအောက်လွှတ်တော်မှအလီနာဟ ோம் စ်ပဲဖြစ်ပါတယ
် In great humility Rosa Parks gift
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတိပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ရှားဖို့ဆိုတာပါပဲ
1973ခုဖေဖော်ဝါရီလ4ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ရိုဇာပါက်စ်ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့ထိမ့်မှဖြစ်ရိုဇာပါက်စ်တိတ်ကောင်းကိုစားတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများဂန္ဓာကိုညီကုန်းချုပ်အပ်ပါလေရှင
်ဒေါ်လန်လာတန်ရဲ့အမျိုးသမီးဂန္ဓာကိုနားဆင်ခဲ့ရပြီးမှတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါ်ကင်မျိုးသက်ကတင်ဆက်မှာဖြစ်ပါလေ
နထောင်ဆက်ကိုဖေဗရီလာဇန်မှာမွန်ပြည်နယ်ရေးမြို့ကရှီဟောင်းကျုံတော်ကြီးကမှာမိသားက9စီး8စီးတိုက်စာ9တွေအစုလိုက်ပြုံလိုက်တည်ဆုံးခဲ့ရပါတယ်။ဒါကြောင့်မလဲကိုရိုင်းတွားရောက်စူးစမ်းခဲ့တဲ့စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူကပြောပြပေးမှာပါ။
တော်တော်ကြီးပါတယ်။ရိုးနယ်တော်မှာရှိတဲ့ကျွန်တော်ကနန်းကျုံပေါ့ဗျာကျုံမှာဖြစ်လာတဲ့ဂန်းကြီးပေါ့ဂန်းကြီးဆိုတော့ကျွန်တော်တုံးတော့မရှိပါဘူးကျွန်တော်နားလည်တော့ပေါ့လေဒီကန်းကသုံးပေလောက်ပဲအသက်ရှိတော့တယ်ငားတွေကလောလောလွတ်ကြတော့ငားရေတကအားကိုမြင်သွားတာပေါ့နော် ဒီကံရတာမှာဘာမှအပင်တော်မရှိတော့ဘူးလို့ပြောတယ်ငါတွေကုန်စားကုန်တာဖြစ်တယ်ဟောအဲ့မှာလူတွေကဒိနာကလည်းဖျားလေးပါလို့ရှိတော့ငါကကြွေးကြပါဗျာနောက်တစ်ခုကငါလာခဲ့ကြငါ့ကိုလာပြီးလွတ်ကြနောက်တစ်ခုကအစိုးရကလည်းငါမျိုးစိုက်ခဲ့တယ်ငါမျိုးပြောအောင်ဆိုပြီးထည့်ပြီးတော့အဲ့မှာရှိရဲ့ငါရေအတွက်ကတအားကိုပေါက်ပွားပြီးတော့တိုးပွားပြီးတော့ကန်ကျက်သွားတဲ့သဘောလို့ကျွန်တော်လည်းသုံးသပ်ပါတယ်
အခုလိုကန့်ကျက်သွားလာအောင်များတဲ့ငားတွေရှိတဲ့နေရာမှာမြန်မာပြည်ရဲ့ဓလေ့အရာငားလွတ်ကြတာနဲ့အစိုးရဘိုင်းကငားမျိုးမတုံအောင်ငားထည့်ပေးတာရဲ့အကျိုးဆက်ကိုကြည့်ရအောင်ပ
ါကျွန်တော်တို့ကတော့တူတယ်လို့ကိုတယ်လို့ပေါ့ဗျာဒီလိုယုံကြည်မှုနဲ့လွတ်တယ်တော်တော်လေးကြီးစရာဖြစ်နေတာကျွန်တော်လွတ်တဲ့ငားမျိုးတွေကဆောင်းပြောလို့အခုတွေငယ်ရနေလို့ဖြစ်နေတော့သူကကြံနေတဲ့ငားတွေကိုလိုက်စားပါလေ။သားစားငားတွေတော့ကံနေလိုက်တဲ့ချိန်မှာသူကငားမျိုးစုံရှိတာဟုတ်ဗျာ။ရေမော်လေးတွေပဲစားတဲ့ငားတွေလေးရှိတယ်။ငားတွေလေးတွေမှစားတဲ့ငားမျိုးစုံတွေသူစင်ငယ်စင်ကျဲပေါ့။သူ့ရဲ့ဇီဝအကွင့်ဆဲရ။တော့ကျွန်တော်တို့ဒီမှာဖောက်လေပြီးတော့လွတ်တဲ့ငားတွေကငတိလိုမရန်လို့ဒီလိုမျိုးပဲငခုလိုပဲဖြစ်တယ်အဲ့ဒါ။ဒီငားတွေကပြန်ပြီးတော့ငားတွေလေးပြန်စားပါလေ။ဒါကတော့ဘာသာရေးနေနေကျွန်တော်တို့ကိုလိုကံလာဖြစ်နေတဲ့ချက်လေးပြောတာပါ။ကျော်ရည်ကိုလွတ်ကြတယ်ပေါ့လွတ်ကြတယ်ပေါ့လွတ်တဲ့ခါကျတော့မှလည်းပေါက်ပွားတာလေးဖြစ်တယ်ပေါ့အစိုးရအနေနဲ့ကတော့ငါးမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့အဲဒါလူတွေဖမ်းတဲ့အတွက်စားသုံးတဲ့အတွက်ငါးတွေကုန်ပြီပေါ့မျိုးတုံးပြီအဲ့တော့တဘာဝတိုင်းပြန်ဖြည့်ဆည်းဖို့ခက်တဲ့နေရာမှာသူတို့ကလူတွေစားလို့ရအောင်ငါးမျိုးတွေထည့်မယ်ဆိုပြီးတော့သူတို့ကတော့မျက်စားငချင်းလိုမျိုးတွေထည့်ကြတာပေါ့ဗျာမျက်စားငချင်းဆိုတော့သူ့ရဲ့သဘောကတော့စားစားငါးမျိုးမဟုတ်ဘူးဒီဘော်တွေလည်းစားတယ်ဒီထဲမှာရှိနေတယ်တသက်လို့စားနေတာပေါ့ဗျာအဲသူကလို့ပြောတယ်တော်လေဒီဘောင်ကြီးကငားတွေကြီးတဲ့ခါကျတော့သူ့ရဲ့ size အားဖြင့်ပေါ့အရင်အားဖြင့်သူကဒီကတော်များများကိုယူထားလိုက်တယ်ဆိုတော့ကျန်တဲ့ငားမျိုးလေးတွေဒီလိုခက်ခဲရှိတာပေါ့နောက်တစ်ခုကအဲ့ရှင်းလိုက်တဲ့ငားတွေကတော့ဘလောက်ရှင်လဲပေါ့နော်ဒါတွေကတော့ဒီပညာပိုင်းတက်ကစဉ်းစားစရာချက်တွေပေါ့ဗျာ
ဘာပဲပြောပြောငားလှုပ်ကုသိုလ်ယူကြတဲ့မျိုးလေကောင်းကတင့်တယ်လှတဲ့ရေကန်ကြီးမှာFebriary လာဆန်းကမမျှော်လင့်ပဲငားတွေအစုလိုက်ပြုံလိုက်တည်ဆုံးခဲ့တဲ့အတွက်ဥဝင်းမျိုးသူတို့ရဲ့စိမ့်လန်းအမိမြေအဖွဲ့ကတွားရောက်လေ့လာပြီးရေကိုပါဓာတ်ခွဲကြည့်ခဲ့တာပ
ါရေဆန်းတဲ့ခါကျတော့ ammonia level က 1.9 ppm ကျန်ရတယ်ပေါ့ 1.9 ppm ကတော့ဒါ German American EPA ပိုင်းနဲ့ဌာနသတ်မှတ်ထားတဲ့ဒီကြမ်းရေကင်းမှာရှိတဲ့အဲ့ဒါမကျော်သင့်တဲ့ဒီ ammonia ပမာဏလည်းကိုများပြီးတော့3လို့4လို့5လို့ဆိုတော့ commitment ကိုကျွန်တော်တို့ammonia ညာတာတော့တွေ့ရပါတော့ the soft oxygen ကို correct DO ရောသင်ရတဲ့လောက်ကြမှာကျွန်တော်တို့သိပ္ပံဖွယ်ရရောက်တာဆိုတော့အချိန်မှာတော့ DO level ကတော့နည်းနည်းလေးတော့ပြန်ကျသွားပြီအဓိကတော့ ammonia များလာတဲ့ oxygen ဒါဟိုဆုံယူတယ်ပြောက်သွားတယ်ဆိုရင်တန်ငါးငါးရီကံနေမှာတိတ်ကုန်တဲ့သဘောပေါ့နော်တို့တော့ကျွန်တော်တို့ကြည့်ရချင်မှာဟိုဒီ ammonia ညာညာနေသေးတာပေါ့ညာတယ်တော့ချိန်ပြီလေအဲ့တော့ကျွန်တော်တို့ဒါအစာကြောင့်ဖြစ်တာလို့ကျွန်တော်တို့ဒီလိုပဲကောက်ကျစ်ချလို့ရတယ်
ငါးစာကြွေးတာကြောင့်ငါးတွေဘာကြောင့်တည်ဆုံးရတာပါလဲ
ငါးစာကတကယ်ငါးတွေစားနိုင်တာကြွေးတဲ့စာရဲ့ပုံစံရဲ့လုံးဝပဲတော့စားနိုင်တာပေါ့နော်ကျန်တဲ့ငါးစာအကျဉ်းကျန်ဒီကောင်ကဒါကံရည်တင်တဲ့ကိုကြားကြားပြီးတော့ကံရဲ့အခြေပါသွားထိုင်ရပါတော့အဲ့တော့ယန္တုကအီရာနဲ့ပူရာလေးပြောလို့ချက်တော့ oxidation ဖြစ်ပြီးတော့ဒီ ammonia တက်နေလေဒါမတရားများလာတာပါရလာတဲ့ခါကျတော့ဒီငါးကအမိုနီးယားကိုဆန်စစ်ဖြစ်တဲ့ခါကျတော့ကံမှာတေကုန်ကြတာပေါ့နော်မိတက်က80%လောက်ရတယ်ပြောတယ်အဲဒီငါးတွေကိုဆွဲထုတ်ကြတာပဲအဲတော့အဲ့ဒါကဒီပိတ်တယ်သုံးတော်လောက်ဆိုတော့လူတွေလည်းကြောက်ကြတာပေါ့ဘာကြောင့်လဲကြောက်စိတ်လဲပေါ့တိုးတော့လည်းတစ်ဖက်အပြင်လည်းရှိနေတဲ့ကံငါးတွေပြေးသွားတယ်တက်မှကြံရဲငါးနဲ့ကြံရဲချိုးနဲ့အတိုင်းတာတစ်ခုတည်းတော့ခုနသွားတဲ့သဘောလေးဖြစ်သွားမှာပေါ့အဲတော့သူတို့အစာကျွေးတာတွေပါလေဒါသူတို့သတိထားရမှာပေါ့ဗျာအဲ့ဒါလေးကတော့အများကြီးအဝေးရပါဘော့
ဒီကန်တဲ့ကရေမှာငါးရီအတွက်အန္တရာယ်ရှိလာအောင်အမိုနီးယားခေါ်နိုက်ထရိုဂျင်ဓာတ်ပျော်ဝင်မှုပမာဏများတာနဲ့အောက်ဆီဂျင်ဓာတ်ပျော်ဝင်မှုနည်းပါးတာကိုတွေ့ရတဲ့အပြင်ဝင်းကျင်ကလူလူရဲ့တောက်သုံးရေမှာပါအန္တရာယ်ရှိနေတာကိုတွေ့ရတယ်လို့လည်းပြောပါတယ
်အဲ့ဒီကန်တဲ့ရေကိုကျွန်တော်ဆက်တက်တဲ့အပြင်ကိုကန်နားမှာရှိတဲ့ရေကန်ပေါ့ဒီနေ့အင်ဂျီရရှိတဲ့ရေကန်တွေကရေရောနောက်တစ်ခုကအရင်ကြီးရလက်ကနေရပါတော့အဲ့ဒီကံနဲ့ပြိတ်ပြီးတော့မဝေးဘူးပေါ့အဲ့ရင်းမြစ်ထဲကြီးကိုဆန်းတည်တယ်အဲ့ရင်းမြစ်ထဲကြီးကတော့ပုံမှန်ပဲဆိုတော့ဘာမှဆိုရင်ပူပန်ကြီးမရှိဘူးပေါ့ပထမကျွန်တော်ထင်တာအဲ့ဒီရင်းမြစ်ထဲကြီးကဒီအောက်ကနေပြီးတော့သူရင်းငန်တက်လာတဲ့ခါကျတော့ဒီဘက်ကံထဲကိုရင်းငန်ထိုးတဲ့ခါကျတော့ငါးကြီးပေလာပေါ့ဒါလည်းပေလာပြီးချက်ပေါ့တော်တော်လေးအဲ့ရင်းငန်ထိုးလာတော့မဟုတ်ဘူးအရင်းနဲ့လည်းနေရှိနေတဲ့ပုံမှန်ဆိုတော့ဒါအစိတ်ရရတယ်တော်တော်အဲ့လူနေကလူနေရေတွေကကျွန်တော်ဆန်းလိုက်တဲ့အခါမှာ nitrate ရလာတာကိုကျွန်တော်သတိထားမိရပါတယ် အဲ့တော့ဒီဝင်သွားတဲ့အမိုနီးယားတွေကဒီကန်ယူအောက်ကနေပြီးတော့ကျွန်တော်မြောက်ကြီးကျော်တဲ့သွားတော့နိုက်ထရိတ်ပေါင်နဲ့အဲ့ဒီကန်ကိုသွားပြီးရေတွင်းကိုထိလားပေါ့လူတွေတောင်းနေရေတွင်းကိုထိလားဆိုတဲ့ဟာစဉ်းစားကြည့်အချက်လာတာပေါ့နိုက်ထရိတ်ကြတော့လူတွေကျန်စားလို့ဘာလို့ဖြစ်စေရဲ့သဘောရှိတာပေါ့နော်ဆိုတော့ဒါကတော့နောက်တစ်ဆက်ဆောင်ကြည့်ရမယ်ကျွန်တော်ကလည်းရေတွင်းတည်င်းရှိရပဲကျွန်တော်ယူခဲ့တာဒီလိုတွေရေတွင်းအများကြီးစစ်ကြည့်ရလေးပေါ့အဲ့တော့ဆိုတော့အဲ့နောက်ပတ်ပတ်လေးရေတွင်းတွေမှာနောက်ထပ်တကယ်တက်နိုင်ရင်တော့ပြန်စစ်ဖို့လိုတာပေါ့
မြန်မာရဲ့ငားလွတ်တဲ့ဓလေ့ကြောင့်တဘာဝဝင်းချင်ဂေဟဆက်နဲ့မထိခိုက်စေဖို့ဘာတွေလှုပ်ဆောင်နိုင်ပါသလဲ
။ရင်းမြစ်မှာဖြစ်တော်တဲ့ဟာကိုနမူနာယူပြီးတော့ဗောနောငားလွတ်တာတွေဆင်ကျင်တဲ့ငားစာကိုကျွေးတဲ့အခါမှာလည်းချင်းရင်းလေးလှုပ်တဲ့နဲ့ဆိုတာလေးကိုသတိပေးတယ်ပါ။အဲ့တော့သူ့အိုးနဲ့သူ့ဆံမမြတဲ့အချိန်မှာဒါဖြစ်သွားတဲ့သဘောပေါ့နော်။ဒီလိုကန်နီကတူရစ်ဆိုင်တီလို့တော့ပြောလို့ရတယ်ပြည်လေကောင်မှာကျွန်တော် water front area ရဲ့အရင်ကမှရှိရလေးရရှိတဲ့နေရာမှာအဲ့ဒီဒီနေ့အေးနေဆောက်ကြတယ်။နောက်မျိုးလည်းမှဒီလိုကြီးကြီးရှိရဲဆိုရင်ဦးလည်းမှမြေပေါ်ရောကောင်းတယ်ဆိုတော့သူကဒီ landscape အားဖြင့်လည်းနေရာရှုခင်းရလည်းသူကတာဖို့ရှိလို့သူကသမိုင်းနဲ့ပါဆက်တဲ့ခါကျတော့ဒါသူတို့တွေကိုကြည့်ပြပါပေါ့အဲ့လိုနေရာကြီးမှာဒီလိုမျိုးခင်ရမြတ်ကြီးပျောက်သွားတယ်ဆိုတာတော့မသိတော့ဘူးပေါ့
စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ
်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေနဲ့ဆိုင်တဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုဖေဖော်ဝါရီလနောက်ဆုံးပတ်တွင်စတင်ကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအကြိမ်40မြောက်အစည်းအဝေးမှာဥရောပသမဂ္ဂ EU ကဦးဆောင်တင်သွင်းသွားမယ်လို့ EU ပြည်ပရေးရာဌာန EES ရဲ့ဖေဖော်ဝါရီလ22ရက်နေ့သတင်းတပုတ်မှာဖော်ပြထားပါတယ်အစည်းအဝေးကိုဖေဖော်ဝါရီလ25ရက်နေ့ကနေမတ်လ22ရက်နေ့ထိဂျနီဗာလူ့ခွင့်ရေးကောင်စီဌာနချုပ်မှာကျင်းပမှာပါ။အဲဒီဆုံးဖြတ်ချက်မူကြမ်းမှာမြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆုံးစစ်ဆေးရေးမှူးခန့်ထားတာကိုတည်တံ့တိုးဖို့နဲ့လူ့ခွင့်ရေးကောင်စီက2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာတခြားလူ့လက်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့လုပ်ငန်းတွေအမြန်ဆုံးစတင်နိုင်ရေးတောင်းဆိုတာတွေပါဝါမှာဖြစ်တယ်လို့ဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာ EU ကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲတမ်မကြီးဝေါ်ဒ်စတီဗင်စ်ကပြောတာကိုကိုးကားပြီးသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကလူ့ခွင့်ရေးနဲ့လူ့သမားအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်ခဲ့ဖြစ်တဲ့ဥရောပသမဂ္ဂ EU အဖွဲ့ကိုယ်စားလှယ်အဖွဲ့ရဲ့မြန်မာပြည်ခီးစဉ်ပြီးဆုံးသွားပါပြီ။ဖေဖော်ဝါရီလ18ရက်နေ့ကနေ22ရက်နေ့အထိမြန်မာပြည်ကိုတွားရောက်လည်လာခဲ့တဲ့ဥရောပသမဂ္ဂနဲ့ဥရောပသမဂ္ဂပြည်ပရေးရာဌာနကအစိမ့်မြင့်တာဝန်ရှိသူတွေရဲ့ခီးစဉ်အဆုံးသတ်သွားတာဖြစ်ပါတယ်။အဲ့ဒီအဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိခဲ့တဲ့အခြေလွတ်တွေကိုသူတို့ဆက်လက်ဆန်းစစ်သုံးသပ်နေပြီးတော့မြန်မာနိုင်ငံနဲ့ EU တို့ရဲ့အနာဂတ်ဆက်ဆံရေးဘယ်လိုဆက်ပြီးလုပ်ဆောင်မလဲဆိုတာကိုစီစဉ်မှာဖြစ်ပါတယ်။အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးကုလသမဂ္ဂသဘောတူစာချုပ်စီဒေါ်ကော်မတီရဲ့82ကြိမ်မြောက်အစည်းအဝေးကိုဖေဖော်ဝါရီ22ရက်တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်။အထူးသဖြင့်တော့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်လူနည်းစုအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ကျူးလွန်ထားတယ်ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအဓိကမေးမြန်းဆွေးနွေးကြတာပါ။အဲ့ဒီစီဝေးကိုမြန်မာနိုင်ငံဘက်ကလူမှုဝန်ထမ်းကစေးကြီးနဲ့ပြည်လည်နေရာချက်ထားရေးဌာနပြောင်းစုဝင်ကြီးဒေါက်တာဝင်းမြတ်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တက်ရောက်ပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမနက်တော့အစီအစဉ်ထုတ်လို့ရမူကမတ်စုရင်ထွေးဖြစ်ပါတယ်။အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်။ဒီမနက်တော့ VOA အစီအစဉ်လေးကိုလိုင်းနိုမီတာ3040 48တို့ကနေထုတ်လွှင့်ခဲ့တာပါ။တော်ရရှိမြန်နေတကွမြန်မာပြည်သူပြည်သားအားလုံးကိုရောက်စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.